ရခိုင်ပြည်နယ်စစ်တွေမြို့အခြေဆိုင်မိုင်းတဲကုမ္ပဏီကပြည်နယ်ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့သူ့ရဲ့ရင်မောင်ဦးစော်သိမ့်မောင်တို့ကိုဒီကနေ့မနေ့ပိုင်းကပြန်လွတ်ပေးလိုက်တယ်လို့ရခိုင်တပ်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခက RFA ကိုပြောပါလေ
။မိုင်းတဲကုမ္ပဏီကဒီတွဲဘက်ဒါရိုက်တာဦးစော်ထွန်းအောင်နဲ့ဒီသူ့ရဲ့ရင်မောင်ပေါ့လေဒီဦးစော်သိမ့်မောင်တို့နှစ်ဦးကိုဒီနေ့ဒီဇန်နဝါရီလ29ရက်မနေ့6:58မိနစ်မှာဒီပေါတိုမျိုးနယ်မနောတီတီကျေးရွာကနေပြီးတော့ကျွန်တော်တို့ကကောင်းကောင်းမွန်မွန်ပဲပြန်လှပ်ပေးလိုက်ပြီးဖြစ်တယ်ဗျ
။ဒါ့အပြင်ဖမ်းဆီးထားသူတွေကအပြစ်မရှိတဲ့သူ၊ကျန်းမာရေးမကောင်းတဲ့သူတွေနဲ့စစ်ဘက်နဲ့သက်ဆိုင်ခြင်းမရှိသူတွေကိုတင့်တော်တဲ့အချိန်တင့်တော်တဲ့နေရာတွေမှာရွေးချယ်ပြီးထပ်မံလှုပ်ပေးသွားမယ်လို့ AA အဖွဲ့ကထုတ်ပြန်ထားပါဗျ။မိုင်းတက်ရဲ့ပြင်ပဆက်ဆံရေးအရာရှိချုပ်ဦးစော်မင်းဦးကတော့ပြန်လဲလွတ်မြောက်လာတာမှန်ကန်ကြောင်းအတည်ပြုခဲ့ပြီးအခုလောလောဆယ်စစ်တွေကိုပြန်လာတဲ့လမ်းမပေါ်မှာရှိနေသေးတာကြောင့်နောက်ပိုင်းမှာအသေးစိတ်ပြောနိုင်မယ်လို့ပြောပါတယ်
။မှန်ပါတယ်။ဟိုလွတ်လာလဲဆိုတော့လည်းမှန်တယ်။ကျွန်တော်တို့နဲ့လည်းဒီပြောဆိုဆက်သွယ်ရပါတယ်။သူနဲ့လည်းပြောဆိုပြီးသွားပြီပေါ့နော်။ဟိုကောင်းကောင်းမွန်ရှိနေပါတယ်။အဲ့တော့ဟိုစစ်တွေပြန်ပြီးတော့ဖြစ်တာပေါ့နော်။အဲ့တော့မှပဲအသေးစိတ်တော့မလုပ်လို့ရမှာ။အခုကတော့ဟိုပြန်လာနေတဲ့လမ်းမှာပဲရှိနေတယ်ဗျ
။မိုင်းတဲဆက်သွယ်ရေးလုပ်ငန်းကပြည်နယ်ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့ရင်မောင်ဦးစော်သိမ့်မောင်ဟာဒီဇင်ဘာလ23ရက်ကြောက်တော်မြို့အနီးမှာပျောက်ဆုံးသွားပြီးအေးအဖွဲ့ရဲ့ဖမ်းဆီးခံထားရတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာလ29ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မိုင်းတဲတာဝါတိုင်းတွေကိုစစ်ဆေးဖို့အတွက်ပြည်နယ်ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့ရင်မောင်ဦးစော်သိမ့်မောင်တို့ဟာစစ်တွေမြို့ကနေဒီဇင်ဘာလ29ရက်နေ့ကစတင်ထွက်ခွာခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ22ရက်နေ့ကမင်းပြမြို့မှာညှာအိတ်ခဲ့ပြီးဒီဇင်ဘာ23ရက်နေ့မှာတော့ကြောက်တော်မြို့ကိုဆက်လက်ထွက်ခွာစဉ်အဆက်အသွယ်မရတော့ဘဲပျောက်ဆုံးသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ခုမီမျိုးသားဥဝေတင်းကိုအေးအဖွဲ့ကပြန်လွှတ်ပေးခဲ့သလိုချင်းပြည်နယ်ပလဝမြို့နယ်ပကာဝရွာရဲ့အနောက်ဖက်တောင်တန်းပေါ်ကနေဖမ်းဆီးထားတဲ့စစ်သုံးပန်း73ဦးတဲကအသက်ကြီးပြီးမူလကပင်ကျန်းမာရေးမကောင်းတဲ့တက်ကြွဥမောင်ထွေးနဲ့တက်ကြွစောစောတို့ကိုမနေ့ကပြန်လွှတ်ပေးခဲ့ပါတယ်။အေးအဖွဲ့ကအခုလိုပြန်လည်လွှတ်ပေးနေတာတွေဟာတရုတ်တမရမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်နဲ့ပတ်သက်နေတယ်လို့တမရငိမ့်စားအရာရှိနိုင်ငံရေးလေးလာသုံးသက်သူဒေါက်တာအောင်မျိုးကပြောပါလေ
ခုကိစ္စမှာလည်းပဲဒါသူ့တမရခီးစဉ်နဲ့အများကြီးပတ်သက်တယ်နောက်တစ်ခုကဘာလဲဆိုရင် AA ကသူ့ရဲ့ဒီစနစ်ကလုံးမဖြစ်ဘူးဆိုတာကိုသူတို့သဘောပေါက်သွားပြီလို့ကျွန်တော်ထင်ပါတယ်သူ့တမရလာတဲ့အတွက်ကြောင့်မလို့သူ့ကြီးရဲ့ဖီးအားကလည်းအများကြီးရှိပါတယ်ထို့နည်းတူစွာပဲဒီတွင်းမှာလည်းဒီချင်းတွေကလည်းဖီးအားလို့ကျွန်တော်ကဒီနှစ်ခုကြောင့်လို့ကျွန်တော်ထင်ပါတယ်
ရခိုင်တပ်တော် AA နဲ့တပ်မတော်တို့တိုက်ပွဲကာလတစ်နှစ်အတွင်းနှစ်ဖက်တန်တရားနဲ့အရတားဝန်ထမ်းတွေအများပြဖမ်းဆီးခံနေရတာပါ AA ကရဲတပ်ဖွဲ့ဝင်9ယောက်တပ်မတော်သား6ယောက်အကျဉ်းဦးစီးဝန်ထမ်း1ယောက်တပ်အင်ဂျင်နီယာ1ယောက်စုစုပေါင်း18ယောက်နဲ့အတူလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးအပါအဝင်လာဝကအရာရှိ3ယောက်ကိုလည်းဖမ်းဆီးထားပါတယ်တဖက်ကလည်း AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့နှမနဲ့ရောက်ဖဖြစ်သူအပြင် AA ကိုရန်မုံငွေရှာထောက်ပံ့ပေးတယ်ဆိုတဲ့စွဲချက်နဲ့ရခိုင်တိုင်းရင်းသားတချို့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံထားရသလိုဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့သားသမီးနှစ်ဦးကလည်းထိုင်းနိုင်ငံမှာဖမ်းခံထားရပါတယ်။ရခိုင်တပ်တော် AA ကတုံ့ပန်းချင်းလဲလှယ်လိုကြောင်းအရင်ကထုတ်ပြန်ကန့်လန့်ချက်တွေကိုမြန်မာအစိုးရကရောတပ်မတော်ဘက်ကပါလက်မခံဘဲပယ်ချခဲ့ပါတယ်။ဒီအပိုင်းတွင်တပ်မတော်နဲ့ AA အဖွဲ့တို့ရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးဇန်နဝါရီလ1ရက်နေ့ကနေ28ရက်နေ့အထိတိုက်ပွဲအကြိမ်ကြီး90နီးပါးဖြစ်ပွားခဲ့တယ်လို့ AA အဖွဲ့ကပြောပါတယ်ခင်ဗျာ။